ရိုဟင်ဂျာဒုက္ခသည်တို့ဒုရိဆန်ယုံသွားလည်ခြင်းဆိုတဲ့အာဇက်မိုဟာမက်ဆိုသူရိုဟင်ဂျာလူငယ်တူရေးတဲ့ကဗျာတစ်ပုဒ်ကိုဒီလ29ရက်နေ့ကမြို့မှာလုပ်တဲ့စူအိုးပွဲတစ်ခုမှာကဗျာရေးသူကိုစားအမျိုးသမီးတူကရွတ်ဆိုခဲ့ပါတယ်။ကဗျာမှာရေးထားတာကတော့ဒုရိဆန်ယုံကိုသွားလည်တဲ့ရိုဟင်ဂျာဒုက္ခသည်တို့တွေ့မြင်ခံစားရတာတွေဖြစ်ပါတယ်။အဲဒီမှာမှလောင်ရင်ထဲထည့်ထားတဲ့ကြားတစ်ကောင်ကိုတွေ့ရတာလူတွေပျော်ရွှင်ဖို့အတွက်ကြားရဲ့ဘဝကိုနေ့စဉ်ရောင်းစားခံနေရတာတခြားလူတွေလိုပဲသူလည်းကြားကိုသွားကြည့်ခဲ့ပေမဲ့စိတ်ထိခိုက်ကြေကွဲခဲ့ရပြီးတော့တရိတ်ဆန်တွေကိုလွတ်ပေးလိုက်ပါဆိုပြီးကဘာကြီးကိုတောင်းပန်ထားပါတယ်။တခါသူတို့နေရတဲ့ဒုက္ခသည်စခန်းထဲမှာတော့စစ်စေးရိတ်ဂိတ်တွေအဆောင်တွေစစ်သားတွေကတနတ်တွေနဲ့သူတို့ကိုအထက်မှာပိတ်ထားပြီးချိန်လုံးစောင့်ကြည့်ခံနေရတာစခန်းတစ်ခုကနေတစ်ခုကိုသူတို့လှည့်သွားရင်ပြင်ပကဘာကြီးကိုစိတ်ကူးအတွေ့နဲ့ပုံဖော်ကြည့်တာတရိတ်နောက်တွေရောက်လာပြီးသူတို့တွေ့ကြုံခံစားခဲ့ရတဲ့နာကျင်ကြေကွဲစရာတွေကိုပြန်ပြောပြရတရိတ်နောက်တွေကသူတို့ကို TV ရယူထုတ်လွှင့်ပြီးစုတွေရသွားဘရိုက်တာဖွဲ့တွေကငိုနေတဲ့ကလေးတွေကိုတပ်ပုံရိုက်လက်ကမ်းစာဆောင်တွေပေါ်မှာပုံနှိပ်ပြီးအလူငွေတောင်းခံကြတန်တမန်တွေရောက်လာပြီးသူတို့တဲရင်တွေရှေ့မှာစကားလာပြောကြသူတို့ပြောတာတွေကိုကြားပါတယ်လို့ဆိုသွားပြီးဘယ်တော့မှပြန်မလာကြစသဖြင့်ရေးထားပါတယ်အဆုံးမှာတော့လှောင်အင်းပြတ်သွားမလားလို့သူတို့တွေးကောင်းတွေးနိုင်ပါတယ်အနည်းဆုံးတော့ကျွန်တော်တို့ခေါင်းပေါ်မှာအမိုးအကာနဲ့အစာစားနေကြရပါသေးတယ်လို့ရေးထားပါတယ်ခင်ဗျာ